Base အဖွဲ့ကလာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးတိုင်းတာနဲ့အဖွဲ့ဝင်2000ကလေ့လာစောင့်ကြည့်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်မယ့်နေ့မှာမဲယုံအတွင်စောင့်ကြည့်မယ့်လူတဦးနဲ့မဲယုံပြင်ပမှာစောင့်ကြည့်မယ့်လူတဦးစုစုပေါင်းမဲယုံတယုံကိုလူ2ဦးစောင့်ကြည့်မှာဖြစ်ပြီးတနိုင်ငံလုံးမှာလူဦးရေ2000နဲ့မဲယုံ1000ကိုစောင့်ကြည့်သွားမယ်လို့ပြောပါတယ်ရွေးကောက်ပွဲမှာမဲယုံပေါင်း4000ကျော်ရှိရမှာ Base အဖွဲ့ကအဲ့ဒီ4000ကျော်တဲကမဲယုံ1000ကိုရွေးထုတ်ပြီးစောင့်ကြည့်သွားမှာဖြစ်တယ်လို့ Base အဖွဲ့ရဲ့ဒါရိုက်တာကိုဆိုင်ရဲကျော်စွာမြင့်ကပြောပါတယ
်ရွေးကောက်ပွဲဒီစောင့်ကြည့်ရေးနယ်ပယ်မှာခေါ်တဲ့ဟာပေါ့လေအဲ့ဒါတော့ SBU လို့ခေါ်တယ် Sample Based Observation Methodology ပဲနေရာတွေကိုစောင့်ကြည့်မယ်ဆိုတာမျိုးကျွန်တော်တို့ဆီမှာမရှိဘူးမဲယုံနေအားလုံးကိုကျွန်တော်တို့စည်ရင်းပညာနဲ့ကျွန်တော်ရွေးမယ်ကြာမန်းနီးနဲ့ရွေးမယ်ရွေးပြီးအဲ့ကြတဲ့နေရာတွေကိုကျွန်တော်သွားကြည့်မယ်ဆိုကြည့်တဲ့နေရာတွေအားလုံးတနိုင်ငံလုံးကိုကိုစားပြုတဲ့နမူနာမဲယုံတွေကိုကျွန်တော်ရွေးထုတ်ပြီးတော့မှစောင့်ကြည့်မယ်။ဘာလို့ချင်တာလဲဆိုလို့ရှိရင်ကျွန်တော်တနိုင်ငံလုံးမှာရှိရွေးကောက်ပွဲအခြေအနေကိုကျွန်တော်တို့ပြောချင်တာ
။ SBO အပြင်ကိုကျွန်တော် non systematic observation လို့ခေါ်တဲ့ဟာမျိုး။အဲ့ဒါဘာလဲဆိုရင်ကျွန်တော်တို့အရေးကြီးတဲ့နေရာတွေအရေးကြီးတယ်လို့ယူဆတဲ့နေရာအဲ့ဒါမျိုးတွေစောင့်ကြည့်တဲ့နည်းတွေနဲ့လည်းကျွန်တော်တို့စောင့်ကြည့်တာမျိုးတွေလည်းရှိတယ်
။မဲယုံအတွင်းမှာဖြစ်ပျက်ခဲ့တာတွေကို2ရက်အတွင်းထုတ်ပြန်သွားမယ်လို့လည်းကိုဆိုင်ရဲကျော်စွာမြင့်ကပြောပါတယ
်။အဓိကတော့ကျွန်တော်တို့မဲယုံဖွင့်ဖို့အတွက်ကိုပြင်ဆင်ရမယ်ထုံလန်းညွန်ချက်တွေရှိတယ်။ရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ထားတဲ့ကိစ္စတွေသူတို့ဘာတွေလုပ်မယ်ဆိုရတာဥမာဆိုကြပါစို့ကျွန်တော်တို့မဲယုံ6နိုင်ဖွင့်ရမယ်စင်တာကျွန်တော်6နိုင်ဖွင့်ရမယ်ဆိုတော့အဲ့ဒါမျိုးတွေကျွန်တော်တို့ကြည့်မယ်နောက်မဲပေးတဲ့ဖြစ်စဉ်မှာလည်းကျွန်တော်တို့မဲပေးတဲ့ဖြစ်စဉ်အတွက်ကိုပြည်သူလူထုလူလဲကူကူမဲပေးလို့ရသလားမရဘူးလားသူတို့လိုအပ်တဲ့ပစ္စည်းပစ္စည်းရှိသလားမရှိလားကျွန်တော်အဲ့ဒါကိုကြည့်မယ်ရေတွက်တဲ့အခါမှာလည်းသူတို့ပြတ်ထန်းထားပြီးသားရှိပါတယ်ကျွန်တော်တို့စောင့်ကြည့်လေးလာရတဲ့သူတွေကျွန်တော်စောင့်ကြည့်ဖို့ဘာညာရှိဆိုတော့အဲ့ဒါမျိုးတွေကျွန်တော်စောင့်ကြည့်
အနေဆုံးတော့ကျွန်တော်48နှစ်အတွက်မှာကျွန်တော်တို့ကနဦးစင်ခံစာထုတ်မယ်နောက်ပြီးတော့ကျွန်တော်တို့အစင်ခံစာပြည့်စုံထုတ်မယ်
ဒါအပြင် base အဖွဲ့ဟာလာမယ့်နိုဝင်ဘာ6ရက်နဲ့9ရက်နေ့ကစပြီးကြိုတင်မဲပေးတာတွေကိုလည်းစောင့်ကြည့်သွားမယ်လို့သိရပါတယ်ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်권ရထားတဲ့ပြည်ရင်းအဖွဲ့စည်း9ဖွဲ့ထဲမှာ base အဖွဲ့ဟာအဖွဲ့ဝင်အင်အားအများဆုံးနဲ့စောင့်ကြည့်လေ့လာမယ့်အဖွဲ့စည်းဖြစ်ပါတယ်မြို့နယ်ပေါင်း28မြို့နယ်မှာရွေးကောက်ပွဲအကြိုကာလအခြေအနေတွေကိုလေ့လာစောင့်ကြည့်ရမှာတိုင်းရင်းသားလူနည်းစုတွေမတန်ဆွမ်းသူတွေနဲ့မဲဆန္ဒနယ်ပြင်ပမှာရောက်ရှိနေသူတွေအတွေ့မဲအသိပညာပေးတာတွေအားနည်းနေတာတွေကိုတွေ့ခဲ့ရတယ်လို့ဒါနရှိဆောင်မြန်မာအဖွဲ့ဥက္ကဋ္ဌကိုချန်းကြီးအောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ဒီတစ်ခါ2005ရွေးကောက်ပွဲမှာတော့ဒီကြိုတင်မဲနဲ့ပေးရတဲ့အဝေးရောက်ဒီမြန်မာပြည်အတွက်ကတော့အခက်အခဲတွေအများကြီးကြုံတွေ့နေရပါတယ်အားလည်းချက်တွေကတော့အများကြီးရှိတဲ့ကြောင့်ရွေးကောက်ပွဲအတွက်ပတ်သက်တဲ့ဒီမဲပေးခွင့်ဆုံးရှုံးတာတွေရောမဲပေးခွင့်မရလိုက်တာတွေလည်းအများကြီးတွေ့ရှိရပါတယ်
ဒါအပြင်တိုင်းရင်းသားဒေသတွေမှာအသိပညာပေးသင်တန်းပေးသူတွေချိန်ချောက်ခံနေရတာတွေရှိတယ်လို့ဒါနရှိဆောင်မြန်မာကအဖွဲ့ဝင်တဦးဖြစ်တဲ့ကိုအောင်ထိုင်မင်းကပြောပါတယ
်ခုနကကျွန်တော်ပြောတဲ့28မြို့နယ်မှာတော့ကျွန်တော်တို့ဒီเนาะတီးတန့်လုံခြုံရေးပေးခဲ့ရတာမျိုးမရှိဘူးပေါ့နော်ခုနကဒီချိန်ချောက်တဲ့ဘာညာဆိုတဲ့ဟာကလည်းကျွန်တော်တို့28မြို့နယ်လုံးမှာ case တစ်ခုပဲတွေ့ခဲ့တာပေါ့နော်ခုနကဒီတိုင်းရင်းသားဒေသတစ်ခုမှာတွေ့ခဲ့တဲ့ case ပါကျွန်တော်အနေနဲ့လက်ရှိမှာဒီပြည်နယ်နဲ့ဒေသကိုဖော်ပြလို့မရပါဘူးခင်ဗျာဘာကြောင့်လဲဆိုတော့အဲ့ဒီဒေသမှာရှိနေတဲ့ကျွန်တော်တို့ရဲ့စောင့်ကြည့်သူရဲ့လုံခြုံရေးအတွက်ပေါ့နော
်ဒါနရှိဆောင်မြန်မာအဖွဲ့ဟာရွေးကောက်ပွဲနေ့မှာမဲယုံပေါင်း450မှာစောင့်ကြည့်သွားမယ်လို့လည်းသိရပါတယ်ရွေးကောက်ပွဲကျင်းပဖို့6ရက်ပဲလူတော့တဲ့အချိန်မှာရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေကသူတို့ရဲ့တွေးရှိချက်တွေနဲ့ရှေ့လုပ်ငန်းစဉ်တွေကိုထုတ်ပြန်ကြေညာနေတာဖြစ်ပါတယ်2015ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့အတွက် base အပါအဝင်ပြည်တွင်းအဖွဲ့အစည်း9ဘွဲကလူဦးရေ6000ကျော်နဲ့နိုင်ငံတကာအဖွဲ့အစည်း3ဘွဲကလူအင်အား200ကိုပြည်တော်စုရေကောက်ပွဲကော်မရှင်ကခွင့်ပြုထားပါတယ်ရှင်